မင်္ဂလာညနေခင်းပါရှင်။ Washington Bureau of View American တန်ကနေ2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပြည်သူတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဦးတည်ပြီးဖြည်းဖြည်းချင်းယူလျောက်သွားနေပြီးတော့ထိခိုက်ပျက်စီးတာတွေရှိထားပါပြီ။လူမျိုးစုနဲ့နိုင်ငံအဖွဲ့၄ဘွဲ့နဲ့မြန်မာညီညွတ်ရေးကော်မရှင်တွေ့ဆုံတာတမတော်ကအပြည့်အဝတက်တန်းတိုးတာတွေကိုတရုတ်ကကြိုးဆိုလိုက်ပါတယ်။အမေရိကန်အာဆီယံပူးတွဲပြီးပထမဆုံးကျင်ရေချောင်းစီရေးလေ့ကျင့်မှုလုပ်ပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ထိုင်းနိုင်ငံလိင်ကျွန်းလူသက်မှုနဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းလုပ်သမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံပယ်ချခံရပြီးတဲ့နောက်မှာဒီကိစ္စအပေါ်မြန်မာအစိုးရကဘယ်လိုများတုံ့ပြန်ပြောထားပါလဲ
။ဆက်ပြီးတော့လုပ်မဲ့ကိစ္စကတော့ထိုင်းဘီအမင်းမျက်စီကိုဟိုအနာခံတဲ့ဒီလိုပဲရှိပါတယ်။အဲထိုင်းမှာရှိတဲ့
ကီတောင်စုဝင်ကြီးဦးသိန်းစွေပြောသွားတာပါ။မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးပြည်လဲလွတ်မြောက်ရေးကြိုးပမ်းနေတာနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုမကြာခင်မှာပြေဆုံးနားဆင်ရပါမယ်။တပြင်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေနဲ့အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဦးတည်လာနေတဲ့ဒိုရီယာဟာရီကိန်းမုန်တိုင်းအကြောင်းတွေကိုလည်းနောက်ပိုင်းမှာပြောပြပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဆုမြတ်မွန်တို့ကတင်ညာပေးကြပါမယ်ရှင်။
ဒိုရီယာဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမာကျွန်းဘက်ကိုဒီကနေ့မှတဖြည်းဖြည်းချင်းသွားနေပြီးမုန်တိုင်းရှိန်ကြောင်းအန်ဒရယ်ကြီးတဲ့လှိုင်းလုံးကြီးတွေထားနေတယ်လို့မူကြီးရွာပြီးလေပြင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးဖြက်စီးရကြည့်မယ်လို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမာကျွန်းဘက်ကိုဖြည်းဖြည်းချင်းရွှေ့သွားနေတာကြောင့်မုန်တိုင်းတံကိုခံရမယ့်ရပိုကြနိုင်တဲ့အတွက်ပိုးပြီးတော့အန်ဒရယ်ကြီးလာတာပါ။မုန်တိုင်းဟာနောက်ဘက်ကိုတနာရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးပြင်းပြလေတိုင်နှုန်းတနာရီ 168 မိုင်နီးပါးရှိတယ်လို့American Hurricane မုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါရယ် Grand Bahama ကျွန်းနဲ့ Abaco ကျွန်းတွေမှာအပြည့်အစည်းတွေကြီးကြီးမားမားရှိထားတာကိုအာနာပိုင်တွေနဲ့သူတို့အဖွဲ့ကတာဝန်ရှိသူတွေရဲ့ကနဦးဆန်းစစ်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချင်းဤနဲ့လာချမ်းဤအသင်းကပြောပါရယ်ဆူဆူရွာပျက်စီးသွားတဲ့ဓမ္မမှုလုံးဝပြိုကျသွားတဲ့အင်ဂျီပေါင်း 13,000 တိရှိမယ်လို့ပြောပါရယ်မုန်တိုင်းကြောင့်ဒဏ်ရာသူအရေအတွက်နဲ့အပြည့်အစည်းပမာဏကိုတော့ဒီကနေ့နှောင်းပိုင်းနဲ့လာမယ့်ရက်တွေအတွင်းပိုပြီးရှင်းရှင်းလင်းလင်းသိလာရမှာပါဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမာကျွန်းကိုဒီကနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပြီးမိုးရေချိန် 12 လက်မနီးပါးကနေ 23 လက်မကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ
်။ဆန္ဒပြမှုတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလဲတန်းနဲ့အထက်တန်းကျောင်းသူကျောင်းသားရာနဲ့ချီပါဝင်ဆန္ဒပြကြပါတယ်။ကျောင်းတွေပြန်ဆဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေဟာစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေက၂ရက်အထွေထွေသပိတ်မှောက်ချဖို့ဆော်ဩထားတာနဲ့အတူတင်းလာနေရုံတက်ချိန်မှာမိရထားတွေပေါ်ကလူတွေမဆင့်နိုင်အောင်လို့ယထာတကားတွေကိုဆန္ဒပြသူတွေကပိတ်ဆို့တားဆီးခဲ့ကြပါတယ်။တင်းကနေနေတုန်းကလည်းနိုင်ငံကလေစိတ်တွေတဲကိုလူတွေမဝင်နိုင်အောင်လို့အတားအဆီးတွေလုပ်ခဲ့ပါတယ်။မြေအောက်ယထာဘူဒာတွေထဲမှာလည်းပိတ်ဆို့ဆန္ဒပြခဲ့တဲ့အတွက်ဘူဒာယုံတချို့ကိုပိတ်ခဲ့ရပါတယ်။စနေတင်းကနေဆန္ဒပြမှုတွေအတွင်းရဲတွေကိုတိုက်ခိုက်မှုလက်နက်ပိုင်ဆိုင်မှုတို့အပါအဝင်ဥပဒေချောဖောက်သူ159ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာအသက်73နှစ်အထိငယ်သူတွေပါပါတယ်။စနေနေ့တုန်းကဆန္ဒပြမှုတွေအတွင်းမှာဆန္ဒပြသူတွေဘက်ကအိတ်လုံးဘုံပေါင်း100ထက်မနည်းနဲ့ပြစ်ပောက်ခဲ့တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရာဇဝင်မှုနဲ့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းအပေါ်မကျေနပ်တဲ့အတွက်ဟောင်ကောင်မှာဆန္ဒပြမှုဖြစ်နေတာသတင်း73ဘတ်ကျော်နေပါပြီ။အဲ့ဒီဥပဒေချမ်းကိုလွှတ်တော်မှာယာယီရုပ်သိမ်းထားပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မှာကြီးရဲ့ထိန်းချုပ်မှုပိုတိုးလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်နေကြတဲ့အတွက်အကြီးအကျယ်ဆန္ဒပြမှုတွေဖြစ်နေတာဖြစ်ပါတယ်
။ Israel နဲ့ Hezbollah အဖွဲ့တို့ကြားလေဗနွန်နယ်စပ်တချို့မှာတနင်္လာနေ့ကအပြန်အလှန်ပစ်ခတ်ကြပါတယ်။လေဗနွန်နယ်စပ်ကအစ္စရေးကြီးတပ်စခန်းနဲ့မော်တော်ယာဉ်တွေကိုပစ်မှတ်ထားပြီးHezbollah အဖွဲ့ကတင်ကားဖြတ်တုံးကြီးအတော်များများနဲ့ပြစ်ခတ်ပြီးတဲ့နောက်လေဗနွန်တောင်ပိုင်းဘက်ကိုပြန်ပြစ်ခတ်ခဲ့တယ်လို့ Israel စစ်ဘက်ကပြောပါတယ်။တနင်္ဂနွေညဘက်မှာတော့တိုက်ပွဲချသွားပါတယ်။ကုလသမဂ္ဂပြောခွင့်ရ Andrea Durante ကအဲ့ဒီဒေသမှာပြန်တည်ငြိမ်သွားပြီဖြစ်ပြီးကုလသမဂ္ဂငြိမ်းချမ်းမှုထင်သင်ရေးတပ်ဖွဲ့နဲ့လေဗနွန်စစ်တပ်တို့ပူးတွဲပြီးတော့နေရာယူထားပြီလို့နောက်ပိုင်းမှာပြောပါတယ်။ပြစ်ခတ်မှုတွေပေါ်ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကအတော်လေးစိတ်ပူနေပြီး Israel နဲ့ Hezbollah တို့အကြား2006ခုနှစ်အပြစ်ခတ်ရစဲရေးကိုချိန်ချောက်တဲ့လုပ်ရက်မှန်သမျှကိုရပ်ဆိုင်းဖို့အားလုံးကိုတိုက်တွန်းထားတယ်လို့ပြောခွင့်ရကပြောပါတယ်။ဒီဖြစ်ရပ်တွေကိုတည်ထားပြီးလေဗနွန်နယ်စပ်တချို့မှာတင်းမာမှုအရှိန်မြင့်လာနေတဲ့ပုံစိုးရိမ်နေကြောင်းအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတူကပြောပါတယ်။ဒါဟာအီရန်ကကျော်ရုံနောက်ခံပေးထားတဲ့အဖွဲ့တွေကဒေသရင်းမှာညီညာရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်ပြီးမတည်မငြိမ်ဖြစ်အောင်လုပ်တဲ့နောက်ထပ်နမူနာတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူကပြောပါတယ်။
အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်အိုဒေဆာမြို့မှာစနေနေ့ကလူ9ယောက်သေဆုံးပြီးတော့22ယောက်ဒဏ်ရာခဲ့တဲ့ပြစ်ခတ်မှုမှာသနတ်သမားဟာတကိုယ်တော်ပြစ်ခတ်ခဲ့တာဖြစ်ပြီးတော့နိုင်ငံတကာဒါမှမဟုတ်ပြည်ရင်းကအကြမ်းဖက်အုပ်စုတွေနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါတယ်။ပြစ်ခတ်မှုကြောင့်သေဆုံးသွားသူတွေထဲမှာအသက်18နှစ်အရွယ်ဆယ်ကျော်သက်တယောက်ပါပါတယ်။ဒဏ်ရာရသူတွေထဲမှာလည်းရဲအယားရှိ3ယောက်နဲ့18လအရွယ်ကလေးငယ်တဦးပါဝင်ပါတယ်။ဘာကြောင့်တနတ်သမားအခုလိုပြစ်ခတ်ခဲ့တယ်လဲဆိုတာမသိရသေးပေမဲ့တကိုယ်တော်လှုပ်ဆောင်ခဲ့တာသိကြတယ်လို့အိုဒက်ဆာမြို့ရဲတပ်ဖွဲ့အကြီးအကဲမိုက်ကယ်ဂရစ်ကသတင်းတောက်တွေကိုပြောပါရယ်စနေနေ့ကအဝေးပြေးလမ်းပေါ်မှာကားမောင်းနေတဲ့တနတ်သမားဆက်သ်အာတွာကိုဘဲဘက်လမ်းကျောအချိုးမှာမီးမပြတဲ့အတွက်ရဲကနောက်ကလိုက်ပြီးတားခဲ့တာပါသူကကားရက်ခဲ့ပေမဲ့ရဲတွေကိုတနက်နဲ့ပြစ်ခဲ့တာကြောင့်ရဲအယားရှိတယောက်ဒဏ်ရာရပါတယ်။အဲဒီနောက်မှာတနက်သမားဟာထွက်ပြေးကစာပို့ကားတစ်စီးကိုအပိုင်စီးခဲ့ပြီးတော့အဝေးပြေးလက်မှတ်တစ်ချောက်တွေ့ရကြုံရကားတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။နောက်ဆုံးမှာရဲတွေကသူ့ကိုရုပ်ရှင်ရုံတစ်ခုအပြင်ဘက်ကားပါကင်မှာပိတ်ဆို့ပြစ်ခတ်ပြီးတော့အသေးဖမ်းဆီးခဲ့ပါတယ်။သတင်းပတ်ပိုင်းအတွင်းမှာပဲတက်ဆက်ပြစ်မီနယ်မှာဒါဟာဒုတိယမြောက်ပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်ကိုဒီဥနိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကွဲလွဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေတစင်ဖြေရှင်းဖို့သက်ဆိုင်ရာအဖွဲ့တွေကိုစနစ်ဆိုင်တောင်းဆိုထားတဲ့အကြောင်းရုပ်ငြိမ်းရေးဌာနပြောခွင့်ရခင်ရှောင်းကဒီကနေ့ပြောပါတယ်။ဒီကနေ့ဂျပန်ကမြန်မာညီညာရေးကော်မရှင်နဲ့မြောက်ပိုင်းမာမေးအဖွဲ့ဝင်လူမျိုးစုလက်နက်ကိုင်အဖွဲ့၄ဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ပြီးတမတော်ကစစ်တိုင်းဒေသတချို့မှာအပြစ်ရထားတာကိုတင်ပြတိုးလိုက်တဲ့ပေါ်ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွေမေးမြန်းတာကိုပြန်ဖြေသွားတာပါ။ညီညာရေးကော်မရှင်နဲ့လက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးနေတာတမတော်ကအပြစ်ရတက်တန်းတိုးတာတွေပေါ်ကြိုဆိုတဲ့အကြောင်းတရုတ်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေအနေအေးစီးဖို့အပြည့်အသက်တန်းတိုးတာကအထောက်အကူဖြစ်စေပြီးတရုတ်မြန်မာနယ်စပ်မှာငြိမ်းချမ်းတည်ငြိမ်ရေးဟာနိုင်ငံစလုံးနဲ့လူထု200စလုံးအတွက်တူညီတဲ့အကျိုးစီးပွားဖြစ်တယ်လို့လည်းပြုတ်ပြောခွင့်ရကပြောပါတယ်။လက်ဆိုင်သူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့အချိန်ဟုန်ကိုဆက်ထိန်သွားပြီးမြန်မာနိုင်ငံမြောက်ပိုင်းမှာပြစ်ခတ်ရစဲမှုတက်တန်းရှိကြအောင်ထပ်တန်းစွာလှုပ်ဆောင်ကြမယ်လို့မျှော်လင့်နေကြောင်းဒီအခြေအနေတွေအတွက်တရုတ်နိုင်ငံဟာပြည်သူ့ဘဝဆောင်တဲ့အခမ်းအနားကနေဆက်ပြီးပါဝင်သွားမှာဖြစ်တဲ့ကြောင်းဒီနေ့ငညာဌာနပြောခွင့်ရကန်ရှောင်းကပြောတော့ပါလေ
။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာတို့ဒီကနေ့ဘန်ကောက်မြို့တော်မှာတွေ့ဆုံပါရယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်အောင်လုပ်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်မဲ့သူ့ရဲ့အမြင်တွေကိုရှင်းပြခဲ့တဲ့အကြောင်းနဲ့တောင်ကိုရီးယားအစိုးရရဲ့အရှေ့တောင်အခြားနိုင်ငံတွေနဲ့ပို့ပြီးဆက်ဆံရေးခိုင်မာအောင်လုပ်မဲ့မူဝါဒဓာတ်အစ်အပေါ်ထိုင်းဝန်ကြီးချုပ်ကထောက်ခံကြောင်းသမ္မတမွန်ဂျေအင်းကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်။ဒါအပြင်ထိုင်းနဲ့တောင်ကိုရီးယားကြားစစ်ထောက်လိုင်းရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ထိုးနိုင်ခဲ့တဲ့အတွက်နှစ်နိုင်ငံကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းလုပ်ငန်းတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေပိုပြီးခိုင်မာလာလိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောကြားသွားပါတယ်။သတင်းတစ်ပတ်ကြာအရှေ့တောင်အခြားနိုင်ငံတွေကိုခီးထွက်နေတဲ့သမ္မတမူဂျေဟင်းဟာမြန်မာထိုင်းနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုခီးဆက်မှာပါမြန်မာနိုင်ငံခီးစဉ်တွင်မှာတော့သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်တို့နဲ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဖို့ရှိသလိုလှဲကူးမြို့နယ်ညောင်နှပင်မှာရှိတဲ့ KMIC ကိုရီးယားမြန်မာဆက်မှုဇုံမှာကျင်းပမယ့်အခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်နေတဲ့တောင်ကိုရီးယားလုပ်ငန်းတွေအနေနဲ့ရုံးပြင်ကနားဆိုင်ရာကြုံရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့အတွက်မြန်မာအစိုးရကကိုရီးယား Desk ရုံးကိုတောင်ကိုရီးယားသမ္မတမြန်မာနိုင်ငံရောက်နေတဲ့အချိန်ကြိုက်ပြီးတော့ဖွင့်လှစ်မယ်လို့လည်းတောင်ကိုရီးယားသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့ကိုရီးယားလုပ်ငန်းပေါင်းက200ကျော်ရှိပါတယ်။ကြာသပတေးနေ့ကျရင်တော့တောင်ကိုရီးယားသမ္မတဟာလာအိုစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့ရှစ်တောင်အခြားနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေပထမဆုံးအကြိမ်ပူးတွဲရေချောင်းစီးရေးလေ့ကျင့်မှုဒီကနေ့စတင်ပြီဖြစ်ပါတယ်။ပိုင်ဆိုင်မှုညင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာပါလုပ်မဲ့ဒီပူးတွဲစီးရေးလေ့ကျင့်မှုမှာစစ်သည်မော်ရှစ်စင်လေးရင်လေးစင်းနဲ့တပ်ဖွဲ့ဝင်1000ကျော်ပါဝင်ပါမယ်။ငားရကြလုပ်မဲ့အာဆီယံအမေရိကန်ရေချောင်းစီးရေးလေ့ကျင့်မှု AUMX ဟာထိုင်းနိုင်ငံစက်တာသစ်ပြည်ရစကမ်းမှာစတင်ပြီးစင်ကာပူနိုင်ငံမှာအဆုံးသတ်မှာဖြစ်ပါတယ်။အမေရိကန်နဲ့ထိုင်းတော်ဝင်ရေတပ်တို့ပူးတွဲဦးဆောင်တဲ့စီးရေးလေ့ကျင့်မှုကိုထိုင်းပင်လယ်ကွေ့နဲ့တောင်တရုတ်ပင်လယ်တို့အပါအဝင်အရှေ့တောင်အခြားကနိုင်ငံတကာရေပြင်မှာလှုပ်ဆောင်မှာဖြစ်ပြီးစင်ကာပူမှာအဆုံးသတ်ပါမယ်လို့ဘန်ကောက်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီစီးရေးလေ့ကျင့်မှုထဲမှာမြန်မာရေတပ်ကိုထည့်သွင်းတဲ့အတွက်ဥပဒေပြောဆိုကြတာတွေရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုပ်ခဲ့တဲ့စစ်စင်ရေးတွေနဲ့ဆက်ဆက်ပြီးမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်ကတံခတ်အရေးယူမှုတွေချမှတ်ထားတာပါ။ရှာဖွေဖမ်းဆီးရေးဆိုင်ရာလေ့ကျင့်တဲ့အနေနဲ့ရေရင်တွေဘက်ကိုတက်ရောက်တာတွေပါပါဝင်မဲ့ဒီစီးရေးလေ့ကျင့်မှုမှာ အာဆီယံဖွဲ့ဝင်10နိုင်ငံစလုံးကရည်ရွယ်တွေပါဝင်ကြမှာပါ။တောင်တရုတ်ပြည်နယ်တွင်ရေပြင်နယ်နိမိတ်အားလုံးနီးပါးကိုပိုင်တယ်လို့တရုတ်ကပြောထားတယ်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကဘရူနိုင်း၊မလေးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကပိုင်တယ်လို့ပြောထားတဲ့နေမျိုးတွေလည်းရှိပါတယ်။ဒီလိုပိုင်ဆိုင်မှုပိုင်းအပြိုင်ရင်းပွားနေတာကြောင့်တင်းမာမှုတွေရှိနေချိန်မှာပဲအခုလိုအမေရိကန်နဲ့အာဆီယံနိုင်ငံတွေပူးတွဲပြီးပထမဆုံးကျင်ရေချောင်းစီရေလေ့ကျင့်မှုကိုလုပ်ကြတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်မြို့ကဂျာဒီမူရာဒုက္ခသည်စခန်းမှာရာဇဝတ်ဂိုင်းကောင်းဆောင်လို့ဆိုသူရိုဟင်ဂျာတယောက်ကိုရဲကပစ်တက်ခဲ့ပါတယ်။အာနာယအဝါမီလိဂ်ပါတီတာဝန်ရှိသူတယောက်ဩဂတ်စ်လကုန်ပိုင်းတုန်းကဒုက္ခသည်စခန်းထဲမှာအသက်ခံခဲ့ရပြီးတော့မကျေနပ်တဲ့ဒေသခံတွေနဲ့ဒုက္ခသည်တွေကြားပဋိပက္ခဖြစ်နေတာပါ။အဲ့ဒီတာဝန်ရှိသူအသက်ခံရတဲ့ဆိုတဲ့သတင်းကြောင့်ဂျာဒီမူရာဒုက္ခသည်စခန်းတစ်ဝိုက်ကဒေသခံရာနဲ့ချီဟာဒုက္ခသည်စခန်းထဲကိုဝင်လာပြီးတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အိမ်တွေဈေးဆိုင်တွေကိုဖျက်ဆီးလုရိုက်ခဲ့ပါတယ်။ရိုဟင်ဂျာတနတ်သမားတွေရဲ့လက်ချက်နဲ့အဲ့ဒီတာဝန်ရှိသူတေဆုံတာလို့ဘင်္ဂလားဒေ့ရှ်ရဲကပြောပြီးပြီးခဲ့တဲ့တစ်ပတ်အတွင်းမှာရိုဟင်ဂျာ၃ယောက်ကိုပစ်တပ်ပါတယ်။တနင်္ဂနွေနေ့တုန်းကပြစ်ခတ်မှုအတွင်းမှာတော့တေဆုံးခဲ့တဲ့၄ယောက်မြောက်ရိုဟင်ဂျာဟာအသက်36နှစ်အရွယ်နူအာမိုဟာမက်ဆိုသူဖြစ်ပြီးတော့သူဟာဘင်္ဂလားဒေ့ရှ်ကို1992ခုနှစ်ထဲကရောက်နေတာလို့ရဲကပြောပါတယ်။သူဟာတက်ကနက်မြို့ဒုက္ခသည်စခန်းတွေနားတဝိုက်ဒူးစရိုက်လုပ်ငန်းတွေလုပ်နေတဲ့ရာဇဝတ်ဂိုင်းကောင်းဆောင်လို့လည်းဆိုပါတယ်။အဲ့ဒီသူဟာဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကိုအတုံးချပြီးတော့မြန်မာနိုင်ငံကယာဘစိတ်ကြွဆေးတွေကိုမှောင်ခိုကူးနေသူတွေဖြစ်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အဝါမီလိဂ်ပါတီတာဝန်ရှိသူတေဆုံမှုအတွက်မတင်ကားလို့နူအာမိုဟာမက်ကိုဖမ်းဆီးစဉ်အတွင်းမှာသူ့ရဲ့နောက်လိုက်တွေနဲ့ရဲတွေကြားအပြန်အလှန်ပစ်ခတ်မှုမှာနူအာမိုဟာမက်တေဆုံခဲ့တာလို့ရဲက AFP သတင်းကိုပြောကြားပါရယ်ဘင်္ဂလားဒေ့ရှ်ရဲတွေဟာဒီဥပဒေမဲ့တပ်ဖြတ်မှုတွေကိုလုပ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကတော့အရင်ကတော့စွပ်စွဲပူပါတယ်ရှင
်တနင်္လာနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တချို့ကိုတလဲတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံလိမ့်ချွန်းအမှုထိုင်းတရားလွတ်တော်ချုပ်ရဲ့စီရင်ချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဘာတုံ့ပြန်ပြောထားတယ်လဲဆိုတာကိုအရင်ဆုံးပြောပြခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းလိပ်ကျွန်းမှာလွန်ခဲ့တဲ့9နှစ်လောက်ကဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့ဖြစ်ရပ်နဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမား2ဦးပြန်လည်လွတ်မြောက်လာဖို့အတွက်ထိုင်းပြည်ရင်မင်းမြတ်ထံကိုအသနာခံစာတင်သွင်းဖို့ထိုင်းခြေဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းဥပဒေအကျိုးဆောင်တွေကကြိုးပမ်းနေကြပါတယ်။မြန်မာလူငယ်2ဦးရဲ့နောက်ဆုံးအယူခံကိုထိုင်းတရားလွတ်တော်ချုပ်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပယ်ချခဲ့ပြီးတဲ့နောက်ဆုံးအဆင့်တီထိုင်းပြည်ရင်ထံအသနာခံစာတင်ဖို့အခုလိုကြိုးပမ်းနေကြတာပါ။ဒီလိုကြိုးပမ်းတဲ့နေရာမှာမြန်မာအစိုးရဘက်ကလိုက်ပါကူညီဆောင်ရွက်ပေးဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းဆွေကတော့လိမ့်ကျွန်းမှုနဲ့ပတ်သက်လို့ဒီကနေ့သတင်းထောက်တွေကိုအခုလိုပြောခဲ့ပါတယ
်ဆက်ပြီးတော့လုပ်မယ့်ကိစ္စကတော့ထိုင်းဘီယင်းမြင်းမျက်စီကိုဟိုအနာခံတဲ့ဒီမျိုးပဲရှိပါတယ်အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့ကြီးကလည်းပဲဆောင်ရွက်မှုစီစဉ်နေပါတယ်အဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှကျေးဇူးတမတ်ရဲ့နီလာနဲ့အညီဆက်လက်ဆောင်ပေးပါဖို့စီစဉ်ရှိပါတယ်လို့ပြောချင်ပါတယ
်ဒီလိုထိုင်းပြည်ရင်ထံကိုအသနာခံစာတင်မဲ့ကိစ္စမှာမြန်မာအစိုးရကပါဝင်လိုက်ပါကူညီဆောင်ရွက်ပေးမှာလားဘယ်လိုဆောင်ရွက်ပေးသွားမှာလဲဆိုတဲ့အသေးစိတ်ကိုတော့ဝန်ကြီးဦးသိန်းဆွေကပြောမသွားပါဘူးဗြိတိန်လူငယ်နှစ်ဦးဖြစ်တဲ့ Hannah Ritherich နဲ့ David Miller တို့2014ခုနှစ်ကအသက်ခံခဲ့ရတဲ့အမှုမှာမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူသတ်မှု၊မရိမှု၊ပစ္စည်းလူရက်မှုအပါအဝင်အမှုပေါင်း9မှုနဲ့ထိုင်းတရားရုံးကအမြင့်ဆုံးတည်တံ့ပြစ်ဒဏ်ချမှတ်ထားတာပါတရားခံအကျိုးဆောင်တွေဘက်ကဒီတပ်ဖြတ်မှုကိုမြန်မာလူငယ်နှစ်ဦးကကျူးလွန်ခဲ့တာမဟုတ်ကြောင်းနဲ့လူသက်လက်နက်မှာတွေ့ရတဲ့ DNA စစ်ဆေးမှုမှာလည်းသူတို့နှစ်ဦးနဲ့ပတ်သက်တဲ့အထောက်အထားတွေရှိနေတာကိုထောက်ပြပြီးတရားရုံးအစဉ်စစ်တက်ခြေပခဲ့ကြပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံခဲ့ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာကော့စမွေတရားရုံးကတည်တံ့ချမှတ်ခဲ့တာပါ။သူတို့နှစ်ဦးပြန်လည်လွတ်မြောက်လာဖို့အတွက်ဥပဒေအကျိုးဆောင်တွေကအယူခံအဆင့်ဆင့်ရှောက်ထားခဲ့ကြပေမဲ့လို့ထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ထိုင်းတရားလွှတ်တော်ချုပ်ကနောက်ဆုံးအယူခံကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲပယ်ချလိုက်တာပါ။ဒါကြောင့်နောက်ဆုံးမျှော်လင့်ချက်အနေနဲ့ထိုင်းပြည်ရဲ့မြင့်မြတ်ထံကိုအသနာခံစာတင်သွင်းဖို့ကြိုးစားနေတာမှာမြန်မာအစိုးရကိုယ်တိုင်ပါဝင်ကူညီပေးဖို့အရေးကြီးတဲ့အကြောင်းမြန်မာရွှေ့ပြောင်းလုပ်သမားနှစ်ဦးလွတ်မြောက်ရေးကူညီဆောင်ရွက်ပေးနေတဲ့ထိုင်းခြေဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းအကျိုးဆောင်ရှေ့နေတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။ဒီလိုနောက်ဆုံးယူကန်ပယ်ချခဲ့ပြီးတဲ့နောက်မှာရက်ပေါင်း60အထွေဒီဘရင်ထံကိုအသနာခံစာတင်သွင်းမဲ့အခြေအနေနဲ့ပတ်သက်လို့တော့ဒီကိစ္စမှာတလျှောက်လုံးလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါရဲ့ရှင်။
ဩဂုတ်လ29ရက်နေ့ထိုင်းဗဟိုတရားရုံးကနောက်ဆုံးယူကန်ကိုပယ်ချတဲ့စီရင်ချက်ကိုကြားနာခဲ့တဲ့မောင်ဇော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့နှစ်ဦးကိုယ်တိုင်လည်းသူတို့မှာအပြစ်မရှိကြောင်းနဲ့မြန်မာဆိုရဘက်ကအတက်နိုင်ဆုံးအကူအညီပေးဖို့ထောင်တရားရုံးမှာရောက်နေတဲ့မြန်မာတပ်မှုကြီးကိုမေတ္တာရက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောင်တရားရုံးမှာမောင်ဇော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နဲ့အတူရှိနေတဲ့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချက်က VOA ကိုအခုလိုပြောပြပါရစေ
။အဓိကတော့မောင်ဇော်လင်းပေါ့။သူကဘာပြောလို့သူရဲ့ပုံစံကတော့ပေါ့နော်ပြန်ပန်းကြည့်လို့ရှိရင်တော့ရုပ်ပိုင်းဆိုင်ရာတော့ကျမကြီးကောင်းတယ်ပေါ့ကျွန်တော်စသီးရဲ့အချိန်မှာကျမကြီးကောင်းတယ်လို့ပြောလို့ရပြီမယ်။အစွတ်ပြောတဲ့ဟိုတေတံကိုပြန်ပြီးတော့အတီးပြုတ်လိုက်တဲ့အချိန်မှာသူတို့နည်းနည်းဆေးလို့ရှာမှုဟိုဖြစ်သွားတယ်လို့ကျွန်တော်တွေ့ရတယ်။အဓိကမောင်ဇော်လင်းကနေပြီးတော့ကျွန်တော်တို့ဟိုတရားသူကြီးအပေါ်မှာထိုင်တဲ့တရားသူကြီးကိုကြားပြီးကျွန်တော်တို့စီထိုးတာတတ်မှာလား။ဆိုရဟန်ယူရံပြည်ရာရှိတယ်နောက်တစ်ခုကဒီမှာအဲ့ဒီတန်ယုံကိုယ်စလေတံမူးကြီးလာတဲ့ချိန်မှာတံမူးကြီးကျွန်တော်တို့ကဒီအမှုမှတကယ်လည်းမတတ်ခဲ့ပါဘူးကျွန်တော်တို့လည်းဘာမှဟိုမတတ်ဆိုင်ပါဘူးပေါ့လေကျွန်တော်တို့ ਨੇ ဒါကြောင့်မလို့မြန်မာဆိုးရတွေ ਨੇ အနေနဲ့တတ်နိုင်တဲ့ဘက်ကကူညီပေးပါလို့သူမေတ္တာရက်ခံလိုက်တာကျွန်တော်ကြားလိုက်ပါတယ်ဒါကျွန်တော်ရှိမှာပါပဲ
ရွှေပြောင်းအလုတ်သမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ရပ်ပေါင်း60အတွင်းထိုင်းပြည်မင်းမျက်စီအတနာခန်းစာတင်သွင်းရမှာမြန်မာအစိုးရအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုရင်ထိရောက်မှုအများကြီးရှိမှာဖြစ်တယ်လို့ထိုင်းအကျိုးဆောင်ရှေ့နေတွေကပြောကြောင်းကုထူးချစ်ကဆိုပါတယ
်ပြီးခဲ့တဲ့ရပ်ပိုင်းမှာပေါ့မြန်မာအစိုးရဘက်ကတော့ပါဝင်ကြီးကြီးရှိတဲ့လူတယောက်ကကျွန်တော်ကိုဖုန်းဆက်လာပါတယ်သူတို့အနေနဲ့ဒီကျွန်တော်ရေးထားတယ်ပေါ့နော်ရပ်ပေါင်း60အတွင်းပြန်ရမယ်ဆိုတာဟောလာပေါ့ဘယ်လိုပုံစံလဲဆိုတာမေးပါလေကျွန်တော်ကလည်းအဲ့ဒီကိစ္စကိုထိုင်းရှင်းနေတာပြောတဲ့ပုံစံတိုင်းပဲကျွန်တော်တို့ရှင်းပြပါတယ်တို့ရဲ့တကယ်မြန်မာနိုင်ငံမှာတာဝန်ရှိတဲ့ဒီအဲ့လိုမျိုးပေါ့လေအစိုးရမှာတာဝန်ရှိတဲ့လူကြီးတယောက်ကတော့တို့အဲ့ဒီတင်ထားပြီးလို့တော့ကျွန်တော်ဖုန်းဆက်တဲ့ပုံကပြောပါတယ်ဗျာဟုတ်ကဲ့
ထိုင်းတရားသူကြီးတွေဘက်ကမောင်ဇော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှစ်ဦးကိုတေရန်စီရင်ချက်ချမှတ်ရတဲ့အကြောင်းရင်းမှာ DNA မျိုးရိုးဗီဇအထောက်ထားကြောင်ဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့အကျိုးဆောင်ရှေ့နေတွေကအဓိကထောက်ပြနေတာကထိုင်းရဲတွေဘက်က DNA မျိုးရိုးဗီဇကိုစစ်ချက်ယူရမှာတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီမလုပ်ခဲ့ဘူးဆိုတာပေါ်လွင်နေတဲ့အချက်ဖြစ်တယ်လို့ကိုထူးချစ်ကပြောပါရယ်။
ထိုင်းနိုင်ငံလိတ်ချင်းလူသက်မှုတည်တံ့ချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်တွေဦးပြန်လည်လွတ်မြောက်လာဖို့အတွက်ကြိုးပမ်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်အင်ချင်းနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုလည်းပြောပြပေးချင်ပါတယ်တိုက်ပွဲတွေလျှော့ချနိုင်ရေးအတွက်အစိုးရညီညွတ်ရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးနေကြပေမဲ့လေရခိုင်ပြည်နယ်အထက်မှာတော့တိုက်ပွဲတွေကဆက်လက်ပြင်းထန်နေတာပါဒီကနေ့မှလည်းဘူးသီးတောင်မြို့နယ်ဘက်ပါနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်နဲ့ဒေသခံတွေကပြောပါတယ်မနေ့ကလည်းကြောက်တော်မြို့နယ်အတွင်းအရက်သားနှစ်ဦးတပ်ဖြတ်ခံရတဲ့အမှုမှာ AA အဖွဲ့ရဲ့လက်ချက်လို့တပ်မတော်ဘက်ကဆွဆွဲထားတယ်လို့AA ဘက်ကတော့သူတို့မဟုတ်တဲ့အကြောင်းကိုညှင်းဆိုထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်အင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကုရင်သာနယ်စင်သေးပြင်းကျေးရွာဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲဖြစ်နေတယ်လို့နောက်ပိုင်းတိုင်းစစ်သည်တပ်ချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။အခုဒီမှာဥယျာဉ်သာဝန်ကြီးနာမှာတိုက်ပွဲဖြစ်နေတာရှိတယ်။ဥယျာဉ်သာရွာထဲကလူတွေကိုမောင်းထုတ်ပြီးတော့မှဟာလားဥယျာဉ်သာရွာထဲမှာနေပြီးတော့ဒီဘက်စင်သေးပြင်းရွာထဲကကလားတွေကိုဒီကောင်တွေလက်နက်နဲ့ဟာလားလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်လို့စင်သေးပြင်းရွာထဲကလားတွေကိုမနေရတော့ဘဲနဲ့ထိတ်ပြီးတော့သွားနေရတယ်။အခုအဲ့နာမှာတိုက်ပွဲဖြစ်နေတယ်
ပဲလို့ရာကိုတင်းချောင်နေရတဲ့စင်တီပြင်းရွာသားဥလှမန်ကတော့ရွာနီးနားမှာတိုက်ပွဲဖြစ်နေတယ်လို့အသိပြုပြောပါတယ
်စင်တီပြင်းနားမှာလေဥရင်သာဟိုမောင်းရောက်သူမှာပြန်ခက်တယ်လို့ဒီနေ့ဆင်းနေ
ဒီကနေ့ဖြစ်ပေါ်တဲ့ပြစ်ခတ်မှုမှာအချိန်နေမသိရသေးပေမဲ့မနေ့ကဖြစ်ပေါ်တဲ့တိုက်ပွဲမှာဒေသခံတွေထိခိုက်မှုရှိနေတယ်လို့ရွာသားတွေလည်းဆစ်ရှောင်နေရတယ်လို့တခြားစင်တီပြင်းရွာသားသူကပြောပါတယ
်မင်းသားတို့ကဘယ်သူဖြစ်နေကိုတော့ဥရင်သာစင်တီပြင်းတိုက်ပွဲမှာပြည်တွေနဲ့မိချူမိလုံဆော့တယ်တော့သူနဲ့အင်ကြတယ်တိုက်ပွဲတော့ပြင်းနေတယ်လမ်းမကြီးတွေတဲမတွေကတော့ထူးတယ်ဒီဘက်ကရွာသားတွေကအခုထိုးပြနေတယ်ဟောစင်တီကလာတွေနဲ့ပေါ်ပြီးတော့ဒီခိုင်တွေကဒီဒီတော့ထိုးပြီးတယ်ဟောဘာဘာကလာတွေတော့ကသူလေးသူလေးပြီးတော့
ပြေကမှုဖြစ်စဉ်တွင်တင်မရွာမှာခြေချထားတဲ့မြန်မာစစ်သားလက်နက်ကြီးတွေနဲ့ပြေကမှုတွေများပြားနေပြီးပြေကမှုတွင်ခြေရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စင်တီပြင်းရွာသားကပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်လက်နက်ကိုင်ဘက်ကသတင်းမရရှိသေးဘူးလို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ်။မနေ့ညနေပိုင်းမှာကြောက်တော်မြို့နယ်ကဝါတောင်ခြေရွာကလက်မယားနူးဟာအမည်မသိသူတွေကနေဝင်ရောက်တပ်ဖြတ်သွားခဲ့ပါတယ်။ Tamu begaro, ibu lecelu, gulu susu itu apa deh?
Mereka mah pernah ibu ni lama, hari wakau jua nama sih deh, jema, jekin sekarang aku sih deh, ibu jangan terawo, jangan tu nama ibu nama, dia ini nyari sih deh, jekin dia ini nyari sih deh, jangan lupa lah, jema lu ni yang ni, jema saya lor saya ni sih awo, jema ni yang ni lor lah, saya ni, jangan ni ibu ni lor mah, ayo cakap kan ni, saya bayi sih, ibu tu milih no, ama ibu tau, mana ibu ni tua lah, oh ni kalau saya aku ni bi tiga.
Wadang pe tak kaya mukai sama. Ini ne pasal ni ne sura. Tama rupa ka susu cian ne pasal bi. Ini biar ku ya kain duka ka nyusu kebare.
Rupa ka oh elon yo gaya video tak kah daru baru. Adi menega bama masih.
Menega le pun jomjo ne juriu biasa kaya tu ye uk sominti. Tanya tu tak kaya bi. Peru tak tu ada sura. Lata tera kaya mukai bawa. Lepas ye kain bi ne ma. Nama seta ne ye kain le ne kaya ini baru jah. Kaya boleh pindah ni je kebare. ไต้หวันที่เชี่ยวบุตรเอ๋อมีรับเปลี่ยนเลือดที่มีอายุยืนยันยี่ปู่ท่านก็เสียแล้วเนี่ยอยากไปมาไม่รีบไปดูเชื่อมีเนี่ยสิบวันจันทร์ดูมีมาปกติแล้วก็ยังมาตัวสูงสุดในเขตจับไปไหมไต้หวันยาต้านเชื่อมีสิทธิ์ได้บ้างตัวสูงสุดในเชียงเนี่ยจะเชียงเทียมมาไหมยังมาเสียแต่เนี่ยอยากไปมาไม่รู้จักไต้หวันจะบ้านนี่กันหรือตัวสูงผู้บีจะขึ้นไปเนี่ยผู้ที่ดังเนี่ยมีแบบมีเนี่ยมาเลยไต้หวันจะเล็กเชียวบ้านนี่ใช่ปะ
ยังไงพี่เนี่ยด้วยไต้หวันชอบทานอะไรบ้างอีพวกเนี่ยมีมาตามเราด้วยจ้าตัวสูงสุดในบุรีรัมย์จ้าเสียงในกูกูยี่ปีเนี่ยยังไงตั้งแต่มีเนี่ยมีอาศัยอยู่ตัวเองผู้กู้สูตรทองก็คุ้มเงินมาเลยจำนวนตรงเด็ดประการเลยที่จะที่เชนีวีก็ตามที่จะมาอุจจาระก็ทำไมมันยังสวัสดิ์ก็จะรอที่จะดูแลมาจีโม่ที่ก็ยังมาประมาณตั้งแต่เดือนมิถุนายนที่ก็โอเคในเรื่องก็จะรอยังไงมาที่จะพูดเชื่อว่าเนี่ยเป็นปีที่มาอาศัยมุ่งเป็นมิถุนายนนะยังไงม မယ်ဟိုကတေကကိုဒီလေးတွေတော့ပြန်တိုင်းရှင်းရှင်းနေရတဲ့ခါကျတော့ဒီခိုင်မာတပ်ဖွဲ့တွေကတော့ဆက်လက်ရှိနေပြီးနေတာပေါ့နော်မင်းကလည်းအရှင်းဆုံးလို့ရှိနေပဲဆက်လို့ရှိတော့ပါပဲမင်းကဘုရားဟောမှလည်းရှိတယ်နောက်တစ်ခါဒီမြန်မာနဲ့မြောက်မြူနယ်ကစနာလေးကအပန်းကြောင်ရောအနေနဲ့မော်လေးတဲ့စစ်ပီတမတခမ်းမှုတွေရှိခဲ့ပါလေ
ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ရှံဥယျာဉ်9000နီးပါးတိုးပွားလာနေတယ်လို့လည်းရခိုင်တိုင်းဒေသမြို့နယ်များစီရင်ကနေစီရင်ကောက်ယူထားပါတယ်ခင်ဗျာ
ကိုနိုင်ကွင်းရင်ပြောပြပေးသွားတာပါ View American တန်ရဲ့တနင်္လာနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့ညနေ 9:00 နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်
ရှိနေခင်ဗျာမြန်မာပြည်တရားရေးမှန်တိုင်းနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စီညီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါဒါကြောင့်မလို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်တိုင်းဟာဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှိနေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823254ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်သရရှိနေကိုကြိုလိုပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ညမတိုင်ခင်မှာသောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA ရဲ့တင်းနေလာနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာပါ။အခုတခါကတော့ဒီအမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီလာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအကြောင်းပြောပြပေးချင်ပါတယ်။ပြင်းအားအဆင့်၅ရှိတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာဘဟားမားကျွန်းစုမြောက်ပိုင်းမှာအင်အားကောင်းကောင်းနဲ့တိုက်ခဲ့ပြီးတဲ့နောက်အမေရိကန်အရှေ့တောင်ပိုင်းပြည်နယ်ဖလော်ရီဒါကိုဥတီလာနေပါတယ်။ကျွမ်းကျင်ပညာရှင်တွေကတော့ဒီမုန်တိုင်းဟာအမေရိကန်ကမ်းရိုးတန်းဒေသကိုမရောက်ခင်မှာအပြော့သွားဖွယ်ရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းမုန်တိုင်းရဲ့အရှိန်ကြောင့်မိုးလေကြီးနိုင်ပြီးဒီရေတက်တာတွေဖြစ်နိုင်တယ်လို့သတိပေးထားပါတယ်။ VOA သတင်းကြောင့် Mike O'Sullivan သတင်းပေးပို့ထားတာကိုတော့ကိုအောင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။တနင်္ဂနွေနေ့ကဘာဟာမားကျွန်းစုမြောက်ပိုင်းကို Dorian Hurricane မုန်တိုင်းဟာတနာယီ280ကီလိုမီတာနှုန်းနဲ့တိုက်ခတ်ခဲ့ပြီးပင်လယ်ပြင်မှာလည်းလှိုင်းကြီးခဲ့ပါတယ်။ဒီမုန်တိုင်းဟာ Florida ပြည်နယ်ကိုဥတည်ရွေ့ရှားနေတာကြောင့် ဒေသခံတွေကြိုတင်ပြဆင်နေကြပေမဲ့အာဏာပိုင်တွေကတော့မုံတိုင်းအပြော့သွားပဲရှိကြောင်းခံမှန်းထားပါတယ်။အမိမြေလွန်ကြိုရေးယာယီဝင်ကြီးကေဗင်မက်ကယ်လီနန်က
မက်ကာတီမရောက်ပေမဲ့လည်းအန်ဒီယံမရှိဘူးလို့တော့မဆိုလိုပါဘူး။မုံတိုင်းအရှင်းကြောင့်ဖလော်ရီဒါမှာလေပြင်းတိုက်ခတ်ပြီးအချိန်တော်ကြာမူးကောင်းနိုင်တယ်လို့ရေးချီးမယ်လို့လည်းခံမှန်းထားပါတယ်။ရောက်ဘက်ကမုံတိုင်းရွေးလာချိန်မှာအခက်အခဲတွေတွေ့ရပါလိမ့်မယ်။
မုန်တိုင်းအရှင်ဟာဂျော်ဂျီယာနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ပဲစီဥတည်သွားနိုင်ပြီးတခြားဒေသတွေမှာလည်းရိုက်ခတ်နိုင်ပါတယ်။ကန်ယူရန်ဒေသတွေမှာတော့ရေလွှမ်းပြီးတော့အထူးအကဲအပျက်စီးတွေရှိနိုင်တာပါ
There'll be power outages, no question, and people need to be.
ဒါပြတ်တော့မှာတော့မီဒီယာတော်လုံးဝမထင်ပါဘူး။ဒါကြောင့်လူတွေအနေနဲ့ကြိုတင်ပြင်ဆင်ထားပါမယ်။ဒီဒေသမှာဒီချိန်အမြင့်ဆုံးတက်လေရှိတဲ့ King D တက်ချိန်မှာပဲကံမကောင်းအကြောင်းမလားစွာနဲ့မုန်တိုင်းကြောင့်ရေကြီးချိန်နဲ့တိုက်ဆိုင်နေပါတယ်
။တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Henry McMaster ကလည်းကန်ယူနိုက်တက်ဒေသတစ်လျှောက်မှာနေထိုင်နေသူတွေကိုဘေးကင်းလုံခြုံရာပို့ဆောင်ပေးဖို့အရေးပေါ်အမိန့်တရက်တနင်္ဂနွေနေ့ကထုတ်ပြန်ခဲ့ပါတယ်။တနင်္လာနေ့နေ့လယ်ကစပြီးလူပေါင်း၈သိန်းခွဲနှီးပါမုန်တိုင်းတက်ခဲ့ရာဒေသကနေရှောင်ရှားနိုင်ဖို့လမ်းတွေလည်းရှင်းထားပေးခဲ့ပါတယ်။ဒေသခံတဦးဖြစ်တဲ့ Brian Brown ကအခုလိုပြောပါတယ်
If they say there's going to be flooding
ရေကြီးမယ်လို့သတိပေးထားတာကြောင့်မလို့ရေကြီးတဲ့ပစ္စည်းတွေရှစ်ဖို့လုပ်ထားပါတယ်။နေရာပေါ်ကဓာတ်ပုံတွေလိုမျိုးအပဝင်မှာကိုသိမ်းထားခြင်းနဲ့အမှတ်တရတွေကိုနဲ့မကွာထားပါတယ်။
ကားမှာစီပြည့်ထည့်ထားဖို့ဓာတ်ဆီဆိုင်တွေမှာလဲကားတွေတန်းစီနေပါတယ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးကလဲအလားတူကဲတင်မဲ့အစီအစဉ်မျိုးတနင်္လာနေ့မှာစတင်မှာပါမုန်တိုင်းမဆိုက်ရောက်ခင်မှာတော့အမေရိကန်ရေတပ်သင်းမော်တွေလဲတခြားနေရာကိုပြောင်းရွှေ့ထားပါတယ်တမရဒေါ်နယ်ထရမ့်ကလဲအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ
်ကျော်မှုသမားတွေမှာဒီမုန်တိုင်းဟာကြီးဆုံးထဲမှာပါပါတယ်ဒါကတကယ်ပြဿနာကြီးပါ
ဒေသခံတွေတဘာဝမုန်တိုင်းဘေးကျဉ်းကျဉ်းခံပြင်ဆင်ကြဖို့ကယ်ဆယ်ရေးလုပ်သားတွေကလဲသတိပေးနေပါတယ်ခင်ဗျာ
ကျားတော့ Florida ပြည်နယ်မှာ Hurricane Dorian ဝင်ရောက်မဲ့အရေးချိုးတင်ပြင်ဆင်နေကြတဲ့အကြောင်းတွေကိုကိုအောင်ကပြောပြပေးသွားတာပါဒီနေ့လာနေညနေခင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ဒီကနေ့ညနေခင်း Radio အစီအစဉ်ပြပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VUE TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Intercept 17နဲ့ Mirset 3 Satellite ဂျူရူတို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒီစီစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်လို့ရပါတယ်ရှင်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်ဒိုရီယာဟာရီကိန်းမုန်တိုင်းဟာ Grand Bahama ကျွန်းဘက်ကိုဒီကနေ့မှတဖြည်းဖြည်းချင်းသွားနေပြီးမုန်တိုင်းရှင်ကြောင့် Andrew ကြီးတဲ့ထိုင်းလုံးကြီးတွေထားနေတယ်လို့မိုးကြီးရွာပြီးလေပြင်းတိုက်နေပါတယ်မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးဖြက်စီးရကြည့်မယ်လို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဖြည်းဖြည်းချင်းရွှေ့သွားနေတာကြောင့်မုန်တိုင်းတန်ကိုခံရမယ့်ရက်ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရယ်ကြီးလာတာပါ။မုန်တိုင်းဟာနောက်ဖက်ကိုတနားရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးဖျားမြလေတိုင်နှုန်းတနားရီ 168 မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောထားပါတယ်။ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလဲတန်းနဲ့တတန်းကျောင်းသူကျောင်းသားယာနဲ့ချီပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ကြပါတယ်။ကျောင်းတွေစပြီးတော့ဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြကြတာပါ။ဆန္ဒပြသူတွေက၂ရက်အထူးတွေသပိတ်မှောက်ကြဖို့စော်ထားတာနဲ့အတူတနင်္လာနေ့ရုံတက်ချေမြစ်ထားတွေပေါ်ကနေလူတွေမဆင်းနိုင်အောင်ရထားတကားတွေကိုပိတ်ဆို့တားဆီးကြကြပါတယ်။အမေရိကန်ပြည်တော်စုတက်ဆက်ပြည်နယ်အော်ဒဆာမြို့မှာစနေနေ့ကလူခဏယောက်သေဆုံးပြီး22ယောက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာထဏသမားဟာတကူတော်ပြစ်ခတ်တာဖြစ်ပြီးနိုင်ငံတကာဒါမှမဟုတ်ပြည်တွင်းကအကြမ်းဖက်ဝါဒဆွဲအုပ်စုတွေနဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့အမေရိကန်စုံစမ်းစစ်ဆေးဘူရို FBI ကပြောပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကိုတရုတ်နိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကွဲလွဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေလည်းဆင်ဖြင်ရှင်းဖို့သက်ဆိုင်ရာဖွဲ့တွေကိုစင်ဆိုင်တောင်းဆိုခဲ့တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ရှောင်းကဒီကနေ့ပြောပါတယ်။ရင်ကျိုင်းကော်မရှင်ရဲ့လက်နက်ကင်အဖွဲ့တွေတည်ဆုံဆွေးနွေးတာတက်မတော်ကအပြည့်အသက်တန်းတူတာတွေပေါ်ကြိုးဆိုတဲ့အကြောင်းလဲတရုတ်ပြောခွင့်ရကပြောပါရခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ချုပ်လို့ရည်မှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်မကအခင်ပြုထွေးပါရှင် VOA American တန်ရဲ့တင်းလာနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ7 19နဲ့ 25 တို့ကနေချုပ်လင်းပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်VUE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီအကြာမှာကျွန်တော်တို့ပြန်ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.